Facebook တုံးဆွဲသူတွေရဲ့ကိုယ်ရေးအချက်လက်တွေကိုအကာအကွယ်ပေးဖို့တာဝန်ပြက်ကွက်မှုနဲ့ပတ်သက်ပြီးတော့ Facebook ကုမ္ပဏီရဲ့အကြီးအကဲဖြစ်တဲ့ Mark Zuckerberg အမေရိကန်ထက်လွတ်တော်မှာတောင်းပန်လိုက်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်ပြည်ခေါက်ပကအတွင်းမှာ Facebook ကိုအသုံးပြုပြီးတော့အမုန်းပွားစေတဲ့ရေးသားဆုံးဆော်မှုတွေနဲ့ပတ်သက်လို့အချိန်မီကာဝယ်တားဆီးမှုတွေဘာကြောင့်မလုပ်ခဲ့တယ်လဲဆိုတာကိုလည်းလွတ်တော်အမတ်တွေကမေးမြန်းရမှာသူကဘလို့ရေးယူဆောင်ရွက်နေတယ်လဲဆိုတာကိုရှင်းပြခဲ့ပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့ကိုကျော်အောင်လည်းဆက်ပြီးတော့ရှင်းပြပါလိမ့်မယ်ခင်ဗျာ
မနေ့ကပြုလုပ်ခဲ့တဲ့အမေရိကန်ထက်လွတ်တော်ကြားနာစစ်ဆေးမှုကတော့ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းအမေရိကန်ပြည်သူတန်း80ကျော်ရဲ့ကိုယ်ရေးချက်လက်တွေကို Facebook ကတဆင့်ရယူပြီးတော့လက်ရှိသမ္မတ Trump အနိုင်ရရေးလှုပ်ဆောင်ခဲ့တဲ့ဒီကိစ္စမှာရုရှားနိုင်ငံကပါဝင်ပတ်သက်မှုတွေရှိခဲ့တယ်ဆိုတော့ဆွဆွဲချက်တွေပေါ်မှာအဓိကထားပြီးတော့ထက်လွတ်တော်အမတ်တွေက Facebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ကိုမေးမြန်းစစ်ဆေးခဲ့ကြတာပါကြားနာစစ်ဆေးမှုရဲ့အစမှာပဲ Mark Zuckerberg ကသူ့ကုမ္ပဏီရဲ့အားနည်းချက်တွေကြောင့်ထိခိုက်နေတာမျိုးတွေရှိခဲ့ရတာနဲ့ပတ်သက်ပြီးတောင်းပန်စကားပြောပါလေ
We didn't take a broad enough view of our responsibility and that was a big mistake
ကျွန်တော်တို့တာဝန်ယူရမယ့်ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကလုံလောက်တဲ့ရှုမြင်တုံ့တက်မှုတွေမလုပ်နိုင်ခဲ့ပါဘူးအဲ့ဒါကကြီးမားတဲ့မှားယွင်းမှုပါဒါဟာကျွန်တော်ရဲ့အမှားပါပဲကျွန်တော်တောင်းပန်ပါတယ် Facebook ကိုကျွန်တော်စခဲ့ပြီးဒီလုပ်ငန်းကိုလုပ်ခဲ့ပါတယ်အခု Facebook နဲ့ပတ်သက်ပြီးတော့ဖြစ်ခဲ့တာတွေဟာကျွန်တော်မှတာဝန်ရှိပါလေ
။ဝမ်မောင်ပြည်နယ်ဒီမိုကရက်ပါတီထက်လွတ်တော်မှ Patrick Leahy ကဝိညာပြိပကမှာ Facebook ကုမ္ပဏီဘက်ကအားနည်းချက်တွေရှိခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ပါလေ
။ 6 months ago I asked your general counsel about Facebook's role as a breeding ground for hate speech against Rohingya refugees.
ဝိညာရေးမှာမုန်းပွားသူတွေပြောဆိုရေးသားမှုတွေကို Facebook ဘက်ကအကာအကွယ်မပေးနိုင်ခဲ့တာနဲ့ပတ်သက်ပြီးတော့ထိတော်ရဲ့ဥပဒေကြံပေးအဖွဲ့ကိုပြီးခဲ့တဲ့6လကကျွန်တော်မေးခဲ့ပါသေးတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ Facebook ကိုကုလသမဂ္ဂကစုံစမ်းစစ်ဆေးသူတွေကလည်းမကြခင်တုန်းကအပြစ်တင်ထားပါတယ်။လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပေါ်စေအောင်ဆုံးဆော်တဲ့ရေးသားပြောဆိုမှုတွေကို Facebook ထဲမှာအကြိမ်ကြိမ်လှုပ်လာနေခဲ့တာကိုဖယ်ရှားပေးဖို့မြန်မာရက်ဖက်ဖွဲ့စည်းတွေကတိပေးတော့မှာပဲ Facebook ဘက်ကလုပ်ခဲ့တယ်ဒီကိစ္စမှာဘာကြောင့်24နာရီတွင်ဖယ်ရှားမှုတွေကိုမလုပ်နိုင်ခဲ့တာလဲလို့ဒေါက်တာမတ်လေးဟီကမေးခဲ့တာပါ။မတ်ဇာကာဘတ်ကတော့မြန်မာပြည်နဲ့ပတ်သက်ပြီးတော့လက်ရှိသူတို့ဘာတွေဆောင်ရွက်နေတယ်လဲဆိုတာကိုပြောပြပါလိမ့
်။ Yes, we're working on this. And there are three specific things that we're doing. One is we're hiring dozens of more Burmese language content reviewers.
Okay. Because အဲ့ဒီကိစ္စတွေကိုကျွန်တော်တို့ဆောင်ရွက်နေပါတယ်။အဓိကလုပ်နေတဲ့အချက်၃ခုကတော့မြန်မာစကားတတ်တဲ့လူတွေကိုဒါဇင်နဲ့ချီးပြီးတော့အလုပ်ပူခန့်ထားပါတယ်။သူတို့က Facebook မှာရေးသားပြောဆိုနေတာတွေကိုစောင့်ကြည့်လေ့လာသုံးသပ်နေဖို့ပါ။အမုန်းပွားစေတဲ့ပြောဆိုရေးသားချက်တွေကတက်ဆိုင်ရာနိုင်ငံကဘာသာစကားကျွမ်းကျင်သူတွေရဲ့အကူအညီမပါရင်လုံးဝခံရလာအမတန်ခက်ခဲပါလေ
။ Second is we're working with civil society in Myanmar to identify
နောက်တစ်ချက်ကမြန်မာနိုင်ငံကရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့ကျွန်တော်တို့အတူပူးပေါင်းလှုပ်ဆောင်နေကြတဲ့ကိစ္စပါ။ဒါဟာတွေကအမုန်းပွားစေတဲ့ရေးသားချက်တွေလည်းဆိုတာကိုရှာဖွေဖော်ထုတ်ပြီးတော့ရေးသားပြောဆိုသူတွေရဲ့ Facebook အကောင့်တွေကိုကျွန်တော်တို့ပိတ်ဆို့နိုင်လို့ပါ။နောက်တစ်ချက်ကတော့မြန်မာနိုင်ငံရဲ့ asset တွေ Facebook ပုံစံကိုကျွန်တော်တို့တိစောက်နေတဲ့အချက်ပါပဲဒီလိုလုပ်ခြင်းအပြင်အမုန်းပွားစေတဲ့လုပ်ရက်တွေကိုအနာဂတ်မှာကြိုတင်ပြီးတော့ကာကွယ်နိုင်ပါလိမ့်မယ
်ဝိညာဉ်ပိပကအတွင်းအမုန်းပွားစေတဲ့ပြောဆိုရေးသားချက်တွေကိုမြန်မာရက်ဖက်ဖွဲ့စည်းတွေကစတင်တည်ထားနေကြပြီးတော့ဒီလုပ်ရက်တွေကိုကာကွယ်တားဆီးဖို့ Facebook ကုမ္ပဏီကိုအကြောင်းကြားခဲ့ပြီးတော့မှပဲ Facebook ဘက်ကအရေးယူဆောင်ရွက်မှုတွေကိုလုပ်ခဲ့တာပါဒီကနေ့ကျင်းပတဲ့လွတ်တော်ကြားနာပွဲမှာမြန်မာပြည်ဆိုင်ရာ Facebook ကိစ္စတွေကိုသိနိုင်အောင်မြန်မာရက်ဖက်အဖွဲ့အစည်းတွေကအမေရိကန်ထက်လွတ်တော်မှတ်တည်စီကိုတည်တင်တည်လိုက်တဲ့အချက်လက်တွေကြိုတင်ပေးပို့ခဲ့တယ်လို့ Washington Post သတင်းစာမှာဖော်ပြထားပါတယ်။သူတို့ရဲ့ပေးပို့ချက်တွေထဲမှာ Mark Zuckerberg ကိုမေးစေလိုတဲ့အချက်တွေကိုလည်းဖော်ပြထားပါတယ်။အဲဒီထဲမှာလူအဖွဲ့အစည်းရဲ့စံထားချက်တွေကိုအထင်ရှားချိုးဖောက်ရရောက်တဲ့ဖော်ပြချက်တွေကိုချက်ချင်းဖယ်ရှားနိုင်မှု Facebook ကုမ္ပဏီအနေနဲ့ဘယ်လိုထိရောက်ရောက်အရေးယူဆောင်ရွက်မှုတွေလုပ်နိုင်မလဲ။ဖယ်ရှားမှုတွေကို24နာရီအတွင်းလုပ်နိုင်အောင် Facebook ဘက်ကဘယ်လိုအမှတ်ကံချက်မျိုးပေးနိုင်မလဲဆိုတာနဲ့ Facebook ကိုအလွယ်သုံးစားလုပ်တဲ့သူတွေရဲ့အကောင့်တွေကိုဘယ်လိုပိတ်ဆို့နိုင်မလဲဆိုတဲ့အချက်တွေပေါ်ပေါ်ပါတယ်။ VOA မြန်မာပိုင်းကိုအီးမေးလ်ကနေတဆင့်ပေးပို့တဲ့ Facebook ပြောရေးဆိုခွင့်ရှိသူရဲ့စာထဲမှာလည်းမြန်မာပြည်နဲ့ပတ်သက်ပြီးတော့ Facebook ကုမ္ပဏီကဘာတွေလုပ်ဆောင်နေတယ်ဆိုတာကိုဖော်ပြထားပါတယ်။အဲဒီထဲမှာ Facebook အနေနဲ့မြန်မာရက်ဖက်လူမှုဖွဲ့စည်းရေးနဲ့ဆက်ပြီးတော့လုပ်ဆောင်မှုတွေရှိနေဖို့ပို့ပြီးတော့လိုအပ်နေတဲ့အကြောင်းမြန်မာပြည်က Facebook တုံးဆွဲသူတွေအကြားအမုန်းပွားစေတဲ့ရေးသားပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့စုံစမ်းဖော်ထုတ်မှုတွေလုပ်သွားမယ်။အချိန်လေးပို့တုံးပြီးတော့လည်းလှုပ်ဆောင်ရရတဲ့အကြောင်းရိုင်းဆိုင်နဲ့ပြောဆိုချက်တွေအမုန်းပွားစေမဲ့ကိစ္စတွေမှန်မှန်ကန်တဲ့အကြောင်းအရာတွေကိုရှာဖွေဖော်ထုတ်နိုင်မဲ့ဤပညာတွေကိုလည်းတုံးမြင့်ပြီးတော့လှုပ်ဆောင်ရတဲ့အကြောင်းနဲ့မြန်မာနိုင်ငံမှာတုံးပြတဲ့ Facebook ကိုပို့ပြီးတော့လုံခြုံစိတ်ချမှုတွေရှိလာရအောင်ကျွမ်းကျင်သူတွေနဲ့လှုပ်ဆောင်ရရတဲ့အကြောင်း VOA ကိုသိပေးလာပါတယ်။ Facebook ကိုအသုံးပြုတဲ့သူတွေကကမ္ဘာမှာလစဉ်1ဘီလီယံကျော်ကျော်ရှိနေပါတယ်။နေ့စဉ်သုံးဆွဲနေကြတဲ့သူတွေက 1.4 ဘီလီယံရှိပါတယ်။ဒီထဲမှာတရုတ်နိုင်ငံမပါပါဘူး။မြန်မာနိုင်ငံက Facebook သုံးဆွဲသူတွေရဲ့38%ရာခိုင်နှုန်းဟာသတင်းတွေကို Facebook ကနေတဆင့်ရယူနေကြတာပါ။ CBS သတင်းဌာနရဲ့ဖော်ပြချက်အရ2014ခုနှစ်တုန်းကမြန်မာနိုင်ငံမှာ Facebook သုံးဆွဲသူက2တန်းလောက်ရှိကြတာကအခုလောဆယ်မှာတော့တန်းပေါင်း30ကျော်သုံးဆွဲနေကြတယ်လို့ဆိုပါတယ်။ Facebook ကြီးကဲ Mark Zuckerberg ကို American Outlook တော်မှာကြားနာစစ်ဆေးမှုတွေဒီကနေ့ထပ်ပြီးတော့လုပ်ဖို့ရှိနေပါသေးတယ်။
ဒါတော့ကိုကျော်အောင်လင်းရဲ့သတင်းတော်ကိုနားဆင်ကြရတာဖြစ်ပါတယ်။